ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကနေအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရေးဆွေးနွေးပြောဆိုခဲ့ကြပေမလို့ဒီဆွေးနွေးပွဲကနေထုတ်ပြန်တဲ့ကြေညာချက်အမူအကျန်ထဲမှာတော့ရိုဟင်ဂျာအရေးထက်သွင်းထုတ်ပြန်တာမရှိပါဘူး။ဒီပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကစိတ်ပျက်မိတဲ့အကြောင်းပြောဆိုထားပါတယ်။မခင်ပြူတွေကအပြည့်အစုံတင်ပြပေးပါမယ်ရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်ထဲဆင်ပါတဲ့အရှေ့တောင်အာရှနိုင်ငံများအတွင်းအာဆီယံထိပ်သီးဆွေးနွေးပွဲကနေထုတ်ပြန်မှုရှိနေတဲ့ကြေညာချက်အမူအကျန်းထဲမှာလက်ခံပြည်နယ်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့ထည့်သွင်းဖော်ပြထားတာမတွေ့ရပါဘူး။ဒီနေ့အာဆီယံဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထက်မှာတော့သတင်းတော်တဦးကဒီရိုဟင်ဂျာဒုက္ခသည်ရေးဆွေးနွေးခဲ့ခြင်းရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်ခဲ့ပါတယ်။ဒီပေါ်ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရ Harry Rocky ကအခုလိုပြောဆိုသွားပါတယ
် Well I can confirm that the Rohingya people's plight was discussed in the plenary
အားလုံးစုံညီအစည်းအဝေးမှာတော့ Rohingya ရဲ့အရေးဆွေးနွေးခဲ့တယ်ဆိုတာကိုကျွန်တော်အတည်ပြုပြောနိုင်ပါတယ်အထူးသဖြင့်ဒီကိစ္စနဲ့ပတ်သက်နေတဲ့နိုင်ငံနှစ်နိုင်ငံကတင်းသွင်းဆွေးနွေးခဲ့တာပါအထူးသဖြင့်မြန်မာနိုင်ငံကဒီ Rohingya ကိစ္စကိုပြောပါတယ်ပထမဆုံးအချက်ကတော့သူတို့အနေနဲ့ Kofi Annan အစီရင်ခံစာနဲ့အညီအကောင့်အထက်ဖို့ဆောင်ရွက်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလက်ခံကြိုဆိုတဲ့အကြောင်းပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတာနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုသတင်းပတ်၃ပတ်အတွင်းအပြီးသတ်လှုပ်ဆောင်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်
ရိုဟင်ဂျာဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်အမူအကျန်းမှာထည့်သွင်းဖော်ပြခြင်းမရှိတဲ့အပေါ်စိတ်ပျက်မိတယ်လို့နိုင်ငံကလူ့ခွင့်ရလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကပြောဆိုထားပါတယ်အခုဖြစ်ရကအာဆီယံအဖွဲ့ကြီးအနေနဲ့ထိရောက်မှုမရှိဘူးဆိုတာကိုပြသရာရောက်တယ်လို့အရှေ့တောင်အာရှဒေသမှာလူခွင့်ရေးအခြေအနေဆုပ်ယုပ်နေတာကိုဖော်ပြလိုက်တာပဲလို့လဲ Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်မြန်မာဆူရလူမျိုးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုပြည်နယ်တွေကနေထွက်ပြေးအောင်စနစ်တကျလုပ်ဆောင်ခဲ့တာဖြစ်ပြီးတော့ဒါလူသားတို့တစ်ခုလုံးအပေါ်ကိုချူးလွန်နေရာဇဝတ်မှုမရောက်တယ်လို့ Mr. Robertson ကပြောပါတယ
် We have found crimes against humanity perpetrated against the Rohingya.
ဒီလိုတွေပေါ်ကျူးလွန်နေရဆုံးမှုတွေကိုဝင်ကြရေးပေါ်ကျူးလွန်နေတာကျွန်တော်တွေ့ပါတယ်။ဒီလိုဖြစ်နေတဲ့ဆိုတော့ကိုကျွန်တော်ကကြီးတဲ့အရာရှိသူကလည်းတိကျထားပါ။ဒီမှာအနေနဲ့မြောက်ကိုပြန်သွားပြီးဒီကိစ္စပြားပြေးပြောဆိုတာတွေပြင်နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှုတွေငွေချေးရန်ပုံငွေတောင်းခံတာတွေလုံဆောင်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကအပေါ်ယံတွေ့ရတဲ့အခြေအနေပဲရှိနေပါသေးတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတယ်လို့သူအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါရိုဟင်ဂျာဒုက္ခသည်အရေးကိုဖိအားပေးပြောဆိုဖို့လိုအပ်တယ်လို့လည်း Mr. Robertson ကပြောပါတယ
် We want him to tell Aung San Suu Kyi that this is not going to go away.
ဒီတင်လာတဲ့နေတော့ဆက်စစ်ကြည့်ကိုပြောစီချင်တာတော့ဒီကိစ္စကတပ်ဖြတ်သွားမဲ့ကိစ္စတစ်ခုမဟုတ်ဘူးဆိုတာနဲ့တကယ်ကိုစိုးရတဲ့တိတာတင်ရှားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဖြစ်ခဲ့တယ်ဆိုတာကိုတာဝန်ခံပြောဆိုတိုက်တွန်းစီချင်ပါတယ်ဒါလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေဖြစ်ပါတယ်သတင်းပတ်6ပတ်8ပတ်လောက်ကာလအတွင်းလူ6သိန်းကျော်ထွက်ပြေးရတဲ့အခြေအနေမျိုးမှာအမေရိကန်အနေနဲ့ဘာမှမဖြစ်သလိုမျိုးမြန်မာစိုးရနဲ့ဒီပုံစံအတိုင်းဆက်ဆံမနေသင့်ပါဘူးဒီပြဿနာရဲ့ပမာဏကိုဒေါ်ဆန်းစုကြည်နားလည်ရမှာဖြစ်သလိုနိုင်ငံခြားရေးဝန်ကြီးတီလာဆန်အနေနဲ့လည်းမြန်မာစိုးရကအခုလိုချုပ်ဖောက်မှုတွေကိုစိတ်ရကျကျွလွန်နေမယ်ဆိုရင်နောက်ဆက်တွဲစိုးရိမ်တွေရှိလာမယ်အမေရိကန်ပြည်တော်စုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလိုနိုင်ငံတကာနဲ့ရောအမေရိကန်နဲ့ပါဆက်ဆံရေးထိခိုက်လာနိုင်တယ်ဆိုတော့ကိုနားလည်အောင်ပြောဖို့လိုအပ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကိုယ်တိုင်တွားရောက်တွေ့ဆုံခဲ့သူပြည်ပကဒေသလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်ပါရာမီလာဖတ်ချန်ကလည်းရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ကနေအလုံးကြီးနဲ့ထွက်ပြေးအောင်လုံခြုံရေးတပ်ဖွဲ့တွေကလူခွေချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ဆိုပြီးတော့အထူးသဖြင့်လိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေနှိပ်စက်ညှဉ်းပန်းခံရတာတွေနဲ့ပတ်သက်လို့ပြည်မှုဆိုင်ရာနိုင်ငံတကာခုံရုံးမှာတင်ပြဖို့အထူးကြိုးပမ်းသွားမယ်လို့လည်းပြောဆိုထားပါတယ်